အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေတွေကိုလေ့လာဖို့အတွက်နိုင်ငံတကာတန်တမန်တွေဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီးဒေသခံတွေနဲ့လှုပ်လှုပ်လှက်လှက်တွေ့ဆုံမေးမြန်းနိုင်ဖို့အတွက်လည်းအစိုးရတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ပေးထားကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါရယ်ရန်ကုန်ကနေနေချင်းပြန်တော်ရောက်တဲ့ဒီခီစီမှာတန်တမန်50ခန့်လိုက်ပါခဲ့ရလဲဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုလေ့လာဖို့အတွက်နိုင်ငံတကာတန်တမန်တွေဟာဒီကနေ့မနေ့9နှစ်ခွဲလောက်မှာစစ်တွေ့မျိုးကိုရောက်ရှိခဲ့တာဖြစ်ပါတယ်။ဒီခီးစဉ်မှာနိုင်ငံတကာတန်တမန်တွေနဲ့သတင်းမီဒီယာအဖွဲ့ဝင်80လောက်ကိုရဟယင်3စီးနဲ့စီစဉ်ပို့ဆောင်ခဲ့ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေကပြောပါတယ
်။တန်တမန်ကမတန်ယုံအကုန်လုံးပါပဲဆိုတော့90လောက်ပါနေလား။ကျွန်တော်မီဒီယာထဲမှာ80လောက်ရှိတယ်ဒီနေ့အားဆိုရရင်သုံးပြီးနဲ့ကျွန်တော်တို့အဖွဲ့သုံးဖွဲ့ခွဲပြီးတော့ကျွန်တော်တို့ကလက်ကြပါတယ
်ဒီခီးစဉ်ကိုစက်တင်ဘာလ28ရက်နေ့ကတွားရောက်ဖို့စီစဉ်ခဲ့တာဖြစ်ပြီးရာသီဥတုအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရတာလည်းဖြစ်ပါတယ်တန်တမန်တွေရဲ့ခီးစဉ်မှာပထမဆုံးရသေးတော်မျိုးနယ်ကိုပို့ဆောင်ခဲ့ကြောင်းဥတ္တမောင်စုကဆက်ပြောပါတယ
်အဲဒီကလည်းဆိုတော့ကျွန်တော်တို့ဒီအနောက်ပြည်နောက်ပြည်ဆိုတော့ရသေးတော်မျိုးနယ်နောက်ပြည်အဲမှာရှိတဲ့ပင်လယ်ကျွာတွေကလူ့ကိုဆွေးနွေးခံရတယ်အဲ့ဒါလူကြီးကဆိုင်ရိတ်ခါကြီးပြတ်တယ်ပြတ်လန့်နေပါပြီဆိုပြီးတော့ဟုတ်ပြီနော်ဒီမီဒီယာတွေရောတန်ရုံတွေရောဖုံးဆက်ပြီးတော့ပြောနေတာအဲ့တော့လိုက်ပြပြီးပြောတာသွားကြည့်ရမှာအစားတောက်ပြီးပေါ်ပြီးတော့လူတွေအေးအေးဆေးဆေးနဲ့ဘာမှမဖြစ်ဘူးဆိုတော့ပြတ်ပြီးနောက်ပြန်ဟောကတူတို့ဟောကအမှရှိတဲ့ရခိုင်ရခိုင်ရွာလေးမိစုခံရတယ်မှာရွှေလောင်းတင်းဆိုတာရှိတယ်အဲ့နေရာလေးအဲ့နေရာလေးကျွန်တော်ပြပါမယ်ဒါရသေးတော်မျိုး
မောင်တော်မျိုးနယ်အတွင်းမှာဝေတာလီရွာ၊နိုရူလာရွာ၊ရွှေစားရွာ၊ပန်းတော်ပြင်ရွာ၊ခမောင်းစိမြို့စတာတွေကိုလိုက်လံပြတ်တာမှာဖြစ်တယ်လို့ဒေသခံတွေနဲ့တွေ့ဆုံနိုင်ဖို့ကိုလည်းစီစဉ်ထားကြောင်းပြောပါတယ
်။ရွှေစားရွာဆိုလို့ရှိရင်ဒါပြည်ပကတွေဖြစ်ပြီးတော့ဘာယင်းနေ့ဒီသင်္ကန်းလီကြီးရွာနဲ့မူလတိုင်းနဲ့ဒါအေးအေးလေးနဲ့ဒီနေနဲ့နေနေနဲ့တော့ရွာတွေဖြစ်ပါ။နောက်ကဒီပန်းတော်ပြင်ပန်းတော်ပြင်ရွာတော့ပြင်သာလီတွေပုံကမိရှုပ်ပြီးတော့ထပ်ပြေးတဲ့နေရာပေါ့။အဲအဲ့ဒါပြောချင်ကျွန်တော်ဒါဒီတိုင်းသားလူငယ်စုတွေနေတဲ့ဒီတိုင်းနဲ့ပင်သားရည်နေတဲ့နော်ဒီကုန်တိုင်းရွာဆိုတော့ကျွန်တော်ဒီဟိန္ဒူတွေဆိုတော့ဒီကတဲရည်နေတဲ့နော်ခမောင်းစိတ်တို့ကျွန်တော်တို့ချင်းကျွန်တော်ဒီနော်ရခိုင်ရောပင်သားရည်ရောအခုချင်းဒီအေးအေးဆန်းဆန်းနော်နေရင်နေရဲ့နော်ငခုရကြီးရွာဒီနေရာတွေကိုကျွန်တော်တို့ကနော်လိုက်ပြီးတော့ပြပါမယ်နေရာတွေအလုံးအကုန်လုံးကြီးကျူနေအောင်ကျွန်တော်တို့ဒါစီစဉ်ထားပါတယ်အဲမှာလည်းဒီသက်ကနေနေပြေးလို့ရအောင်လည်းကျွန်တော်တို့ဒါစီစဉ်ထားပါပြီးတဲ့ခါကျလည်းလိုလိုလတ်လတ်အတွေ့အဆုံမေးမြန်းလို့ရအောင်စီစဉ်ထားပါ
ရဟယင်တကြီးစီမှာပြည်တော်စုဝင်ကြီးပြည်နယ်ဝင်ကြီးနဲ့ဌာနဆိုင်ရာဝန်ထမ်းတွေလိုက်ပါသွားမှာဖြစ်ပြီးတန်တမန်တွေအနေနဲ့သိလိုတာတွေကိုမေးမြန်းသွားနိုင်ကြောင်းလည်းပြောပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကအစိုးရလုံခြုံရေးစခန်း30လောက်ကို ARSA အဖွဲ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြောင်းကုလသမဂ္ဂကခံမှန်းခဲ့တယ်လို့မြန်မာအစိုးရအပေါ်မှာလည်းနိုင်ငံတကာကဝေဖန်တာတွေရှိခဲ့ပါတယ်